ဟုတ်ကဲ့ထုခုသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီနေ့မြန်မာနိုင်ငံမှာဒီသွေးလွန်တကွေဖြစ်တဲ့နှုံကဒီနှစ်ဆန်းပိုင်းမှာပဲပေါ့နော်အရင်နှစ်တည်းထက်ဟိုတော်တော်လေးများလာတယ်လေးစားလောက်နီးပါးလောက်တောင်ဖြစ်တယ်ဆိုပြီးတော့တွေ့ရှိထားချက်တွေပြောဆိုနေကြပါတယ်ဆရာနောက်ဒီတည်ဆုံမှုနဲ့ပတ်သက်လို့ကလည်းဒီနှစ်မှာဒီတည်ဆုံမှုတွေဟိုရှိလာတာအပြင်အရင်များတဲ့နှစ်တွေလောက်ရှိတယ်ပေါ့နော်အခုဆိုရင်၄ဦးတောင်ရှိသွားပြီလို့ပြောပါတယ်ဆရာအဲ့ခါကျတော့အခုလို့ဘာကြောင့်ဒီနှစ်မှာပြင်းပြင်းထန်ထန်ဖြစ်လာတာလဲဆရာကြီး
သွေးလွန်တကွေရဲ့သဘောသဘာဝလည်းဖြစ်ဖြစ်ဆိုတော့တုံးပြစ်ဖြစ်ပြီးတော့တစ်ခါလေးကလည်းဒီနေ့ဒီချိန်သူကကရောကအကျဉ်းဖြစ်ပါလိမ့်ရှိတယ်လို့ဆိုပါတယ်အဲ့တော့မြန်မာနိုင်ငံရဲ့တမန်ရောက်ကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ1965ခုနှစ်မှာသွေးလွန်တကွေရောဂါစတင်ဖြစ်ပွားခဲ့ပါအဲ့ဒီအနေစပြီးတဲ့အခါကျတော့ဒီနေ့တောင်းတဲ့တုံးပြစ်ကြမှာဒီချိန်ကရောကဒီနေ့ဖြစ်ပွားလိမ့်ရှိပါတော့မတသိမိချင်းကလာကြည့်မယ်ဆိုလို့ရှိရင်2000ခုနှစ်နဲ့2013ခုနှစ်ပြဆိုလို့ရှိရင်ခုလိုပဲတရုတ်ကပုံမျိုးဖြစ်ပြီးတော့သူ့တို့ကဖြစ်ပါမှုအများဆုံးနဲ့သုံးမှုအများဆုံးဖြစ်ခဲ့တယ်။အဲ့တော့2013ခုနှစ်မှာဖြစ်တဲ့အတွက်ကြောင့်တုံးနဲ့ပေါင်းလိုက်တဲ့အခါဆိုလို့ရှိရင်2016ခုနှစ်မှာတရုတ်ကအတွင်းနဲ့ဖြစ်လိမ့်တယ်လို့ခန့်မှန်းခဲ့တာ။ဒါမှလည်းတန်ကောင်းထောက်မှာသာပဲ2016ခုနှစ်မှာမဖြစ်ပေမဲ့အခုဒီ2019ခုနှစ်မှာတော့တရုတ်ကအပြင်ပေါ့ကျလာတာကိုဖြည့်ရှိရ
ဟုတ်ကဲ့ဆရာဟိုမနစ်ကမဖြစ်ပဲနဲ့ပေါ့နော်ဒီနှစ်မှာဘာကြောင့်အဓိကဖြစ်လာလဲပေါ့တခြားအကြောင်းတွေရောရှိသေးလားဆရာ
တခြားအကြောင်းများတော့ဓာတုမှုတောင်းတမှုတွေနဲ့ဆိုင်ပါဘူးမြန်မာနိုင်ငံဆိုလို့ရှိရင်ဒီ2008ခုနှစ်ဓာတ်ပစ်မှုတွေတက်ဆက်မှုကနေစပြီးတော့ဘက်မှာဓာတုမှုဖောက်ပြန်မှုတွေကဖြစ်လာဒီဘုရားဖြစ်ဆိုတဲ့ဓာတုမှုတစ်နှစ်တလုံးဖြစ်နေတဲ့အခါကျတော့ပြည်လုံးတို့ကိုပေးဆောင်တဲ့ရှင်ကြီးပတ်ပေါင်းမှုတော့မှာလေပို့ပြီးတော့ညကြလာနောက်တစ်ခါတစ်ပြင်းတစ်ရိပ်ကြီးနေပါသွားတဲ့အခါကျတော့ဒီလိုမျိုးဘိုင်းရပ်စ်ကိုတည်ဆောင်တဲ့တချို့ရှင်များတော်ရဲမှာနေလာပြီးအဲ့ဒီလိုမျိုးရှင်များဆိုလို့ရှိရင်သူတို့ဒီခေါင်းဆရာမိရာတွေတောက်သွားတဲ့အခါကျတော့ပြည်ပြည်တစ်တဲ့တိုင်းလူမျိုးတွေမြို့မှာနေတဲ့ရှင်တွေမျိုးတွေကမြို့ပေါ်တောက်လာတာနောက်တစ်ခါကျတော့ဂျူရီယာလေးလေးနေနေဆက်ပြန်လာတဲ့အခါကျတော့အဲ့သူတို့ပြည်ပြည်အဘိုကေတက်စ်နေနေရာဒီမှာအဘိဓိရဲ့ကာသအဲ့လိုတွေ့ကုန်တွေ့ပြီးတောင်းနေချင်းနေဆောင်လည်းပဲဖြစ်ပြီးလို့ယူဆရမှာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီတကဘာလုံးပူလာတာနဲ့ခုနကဒီတတော်ပြုံးတိတာတွေပေါ့နော်အခုလိုကိစ္စမျိုးတွေကလည်းကျမိုင်ဆိုင်ရာဆိုဂျူတွေကိုဖြစ်စေတာကိုကျွန်တော်တွေ့ရပါတယ်ဆရာဒါပေမဲ့ဟိုဒီကိစ္စတွေကိုကျွန်တော်တို့အမြန်ပြင်နိုင်တာဖြတ်စားလို့ရှိရင်လောလောဆယ်ပေါ့နော်သူတို့တကွေအဖြစ်များနေတာကနေကာကွယ်နိုင်ဖို့အတွက်ဆိုရင်ဆရာကြီးဘာတွေအကောင်းဆုံးလုပ်နိုင်မလဲ
သူတို့တကွေကြောက်ပါဆိုလို့ရှိရင်သူကဖုန်းကိုတည်ဆောင်နေအေးဒီဆိုရင်များကြိုက်တဲ့ပြဿနာဖြစ်ပေါ်တာပေါ့အဲ့ဒီချင်းရဲ့သဘောတဘာဝကိုသိဖို့လိုတယ်အဲ့ဒီချင်းကိုသိနေမှုလိုတာပေါ့နောက်အဲ့ဒီချင်းအကြိုက်မခံရအောင်ကာကွယ်တားသိဖို့လိုပါအဲ့တော့အဲ့ဒီချင်းရဲ့သဘောတဘာဝကိုပထမပြောမယ်ဆိုလို့ရှိရင်အေးဒီဆိုရင်ချင်းရတယ်ရတာမိလေမိခင်ပါပဲအဲ့ဒီအများဆုံးတိုက်တဲ့ချင်းကတော့နည်းနည်းပါအာယုံတက်ချင်းပါနေစားပြီးတော့နေဆွဲချင်းပြီးတော့နောက်တစ်ချင်းကကျတော့ဒီနေ့ပိုင်းဒီလိုဝင်ချင်းလေးဒီဒီလိုချင်းနေမှာဆိုရင်ချင်းကြရီကိုက်တိုက်တာရှိပါတယ်။အဲ့ဒီချင်းကြရီဆိုလို့ရှိရင်ဒီက50ရာနေတော့300ချင်းလာတန်တန်းနေ။နောက်အနည်းအောင်နဲ့အမြောင်ကိုပူချနေတယ်။ဒါကြောင့်အနည်းအောင်နဲ့အမြောင်ထွက်ထားလို့ပုံပြီးချင်းကြိုက်ခံရမှာရပါတယ်။နောက်ချင်းကဆိုလို့ရှိရင်သူကဝက်အိုင်လို့လို့ကြီးမကောက်နေပြီဆိုတော့မပေါ့။သူကဒီဒီရေကမှာမှသူကပေါက်ပါတာရှိတယ်။အဲ့တော့ဒီဒီရေကနေတို့လောက်ထားတဲ့နေရာဒီမှာဆိုလို့ရှိရင်သူကပုံမှန်ထားလို့ဆိုရင်အစ်ဒီချင်းမရဝင်ပြီးတော့ဥမဥပြီးတဲ့အခါကျရင်ပိုးလော်လော်လေးရတယ်တစ်စင်းတစ်ချက်ချင်းအဲ့တော့အဲ့ချင်းရတော့တော့ပြီမယ်ဆိုလို့ရှိရင်ခုနပြောလို့ချင်းတိုက်တဲ့အချင်းဒီလိုဒီချင်းတိုက်တဲ့ဆဲစုတိုက်တဲ့ချင်းကသူကျွန်တော်နဲ့ပြီမယ်နောက်တစ်ခါဆင်းမကောက်အောင်အဝိစားရီချူချူဝတ်ထားမယ်အဲ့ဒါမျိုးဒီပရောဂျက်ကမှာဆိုလို့ရှိရင်လည်းချင်းတိုက်နိုင်တဲ့အနေအောင်နဲ့အမြောင်လို့ရှောင်ကျင်မယ်ခုနချင်းပေါက်ပါနိုင်တဲ့ဒီဒီတဲ့နေရာဒီကိုသူတို့ကပုံမှန်ထားမယ်။နောက်တစ်ခါတော့ဒီပိုလွန်လာစီစားတယ်၊ငားတယ်၊ဝင်းကြီးနေ။နောက်ပြီးတော့အဲချင်းသားတွေအတော့ချင်းကြီးပြဆိုစင်တော့ချင်းကြီးဖြန်လာတော့ချင်းကြီးမှုတော့အာမချင်းအမေတော့ကောက်ကွက်နိုင်ပ
ါ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီချင်းပေါက်ဖွားမှုကိုထိမ့်သိမ့်ဖို့နဲ့ဒီချင်းအကြိုက်မခံအောင်လုပ်တာအဖြစ်ပေါ့ဆရာနော်။ဒီနှစ်ကဖြစ်လာတဲ့ခါမှာလူတည်ဆုံမှုကလည်းများလာတော့တွေ့ရပါတယ်ဆရာ။အဲ့ခါကျတော့အခုလိုတည်ဆုံမှုမရှိရအောင်ဘလိုမျိုးဆရာကြီးဒီယောဂဖြစ်လာရင်ပေါ့နော်ဟိုတတိထားပြီးတော့လုပ်ဖို့လုပ်မလဲဆရာကြီ
းထားလာပြီဆိုလို့ရှိရင်တော့သူတို့တို့ဖြစ်မလားဆိုပြီးတော့ သံမြာရှိမှုဆိုပါလူလူမှာသူ့တို့ပဲဖြစ်တာလဲဆိုအသက်15နှစ်အောက်ဒီရွေးလေးမှာအဖြစ်လာပါဆက်ဒီမနက်မှာကျွန်တော်အသက်9နှစ်ကနေ9နှစ်ကလေးမှာပို့ရှင်းလာအဲ့ကလေးကအခုကျင်းတော့သူ့တို့တို့ကြီးဖြစ်မလားဆိုပြီးသံမြာထားရှိရမှာပေါ့အသက်ကနေဆက်ကလည်း15နှစ်အောက်မှာဖြစ်ပြီးလို့ပြောတယ်ခါရကြလို့ရှိရင်တော့အသက်ရေအပိုင်းစားမကြီးဖြစ်နေရလေပြရဒီ2016ခုနှစ်တုန်းကဆိုလို့ရှိရင်အသက်ဒီတော့ဆက်60လောက်တစ်ခါတော့မှဖြစ်တို့ပြဖြစ်တာကိုသိရပါတယ်ဒီနောက်ပိုင်းမှာဆိုလို့ရှိရင်တော့သူတို့တို့ရဲ့လက္ခဏာတွေကိုဒီကြည့်ဖို့အတွက်တော့ပါဒါအဲ့လိုမျိုးကြည့်ပြီးတော့မှသာစောစောပြည်ပြည်ကုသမှုကိုခိုင်းမှဖြစ်ပါတယ်အဲ့ကျွန်တော်တို့တို့ရဲ့လက္ခဏာတွေကိုပထမဆုံးပြောကြတယ်အဲ့တော့သူတို့တို့ရဲ့ဖြစ်မယ်ဆိုလို့ရှိရင်အသက်30သာဖြစ်ပါတယ်ဖြစ်တဲ့ဘူဘာတော့ဒီနေ့ဘာလို့ဆိုခေါ်တဲ့ဘာလို့ဆိုသူမဆိုလို့ရှိရင် subscribe 1234အဲ့လိုမျိုးအသက်ကြီးကြီးရှိတာအဲ့ဒီဘာလို့ဆိုခုခဏတည်းဝင်ပြီးဆိုလို့ရှိရင်အဖြစ်30ရှိပါပထမအဆင့်တော့တန်ကြီးပြီပါဆိုခေါ်တယ်သူမျိုးဖြစ်တယ်အဲ့ဒီဆင်ကတော့တခြားဒီအင်းမိသားချောင်းစုဖြစ်တဲ့ဟာမျိုးတိတ်မကွာပါဘူးသူကလည်းအသက်အမြဲရှိကြံကောက်သွားတယ်နောက်တစ်ဆင်ကတော့တန်ကြီး family ဖြစ်စီပါလို့ခေါ်တယ်တွေးယူတယ်အဲ့ဒီကတော့ဒီနေ့ဆုံးရပါဘူးတွေးယူပြီးဆိုတဲ့အခါကျတော့ပြန်နေပြီးတော့အဲ့အနေဖြစ်တော့ထားနိုင်ပါတယ်။အဲ့အနေဟိုတင်းတင်းချင်းတော့နေနေအဆင်လာတော့တွေးနေတဲ့အဆင်အဲ့ဒါတော့ဒန်ကြီးရှော့စင်ဒရုံးကိုခေါ်လာ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အခုဒီတဆင်ချင်းစီရဲ့ဒီရောဂါလက္ခဏာအသေးစိတ်တွေကိုဆက်နော်။နောက်တစ်ပတ်မှာဆက်ပြီးတော့ကြောကြောင်းကျေးဇူးများကြီးပါဆရာ။